ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတော့မှာဖြစ်ပါတယ်။ကြာသပတေးကစပြီးတော့တလကြာအရေးပေါ်အခြေအနေစတင်ချမှတ်ဖို့ထိုင်းအစိုးရအဖွဲ့ကသဘောတူထားပြီးပြီလို့ဝန်ကြီးချုပ်ပရယုတ်ချန်နိုချာကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူ106ဦးထပ်တူးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရသူစုစုပေါင်း829ဦးအထိရှိပြီဆိုတာကိုအတည်ပြုထုတ်ပြန်တဲ့အင်္ဂါနေ့မှာပဲအရေးပေါ်အခြေအနေကြေညာမယ့်အကြောင်းဝန်ကြီးချုပ်ကပြောတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိုင်းနိုင်ငံမှာသေဆုံးသူပေါင်းကတော့4ဦးရှိပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကစပြီးတော့အာဏာတက်ရောက်ပြီးဆိုရင်အစိုးရအနေနဲ့အပြင်းမထွက်ရအမိန်ထုတ်ပြန်တာ၊သတင်းမီဒီယာတွေကိုစင်ဆာလုပ်ပိတ်ပင်တာ၊လူစုလူဝေးကိုဖြိုခွဲတာ၊စစ်တပ်အင်အားအသုံးပြုတာစတဲ့တာမန်အခြေအနေမှာမရတဲ့လုပ်ပိုင်ခွင့်တွေရလာမှာဖြစ်ပါတယ်။အများပြည်သူအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ရုပ်သံကထုတ်လွှင့်တဲ့မိန့်ခွန်းမှာဝန်ကြီးချုပ်ပရယုတ်ကတိုက်တွန်းခဲ့တယ်လို့ဆိုရှယ်မီဒီယာကိုမတော်မလျော်အသုံးပြုတာတွေအပေါ်သတိပေးပြီးတော့ချိုးဖောက်သူတွေကိုပိုပြီးတင်းတင်းကြပ်ကြပ်အရေးယူသွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ February လအထိကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာ10ရောက်တောင်မရှိခဲ့ပဲနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာရာနေချီပြီးတော့တူးလာတော့မှဝန်ကြီးချုပ်ပရယုတ်အစိုးရကအခိုင်အမာအရေးယူလှုပ်ဆောင်မှုမရှိတဲ့အပေါ်မှာလဲဝေဖန်ပြောဆိုနေကြပါတယ်ရှင်။